အိန္ဒိယစစ်တပ်အကြီးအကဲဘုဇုတ်ကြီးဘင်ပင်ရဝဟာဗုဒ္ဓနေ့ကစစ်တပ်ရဟန်းရင်ပြတ်ကျခဲ့တဲ့အတွက်သေဆုံးသွားခဲ့ပါတယ်။အိန္ဒိယနိုင်ငံတောင်ပိုင်းတမယ်နာဒူပြည်နယ်ထဲမှာရုရှားလုံ MI-175V ပြတ်ကျခဲ့တဲ့အတွက်ရဟန်းရင်ပေါ်မှာလိုက်ပါလာသူ14ဦးရှိတဲ့အနေနဲ့တမတော်အကြီးအကဲဘုဇုတ်ကြီးနဲ့ဇနီးဖြစ်သူအပါအဝင်73ဦးသေဆုံးခဲ့ပြီးလေတပ်အရာရှိတဦးအသက်ရှင်ကျန်ရပါတယ်။သူ့ကိုတော့ဆေးရုံတင်ထားရပါတယ်။အသက်63နှစ်ရှိပြီဖြစ်တဲ့ဘုဇုတ်ကြီးဘင်ပင်ရဝဟာအိန္ဒိယရဲ့ပထမဦးဆုံးကာကွယ်ရေးအကြီးအကဲအဖြစ်ခန့်အပ်တာဝန်ပေးခံရသူဖြစ်ပါတယ်။အိန္ဒိယရဲ့စီးရေးကိုထိရောက်စွာဆောင်ရွက်နိုင်ဖို့ကာကွယ်ရေးအကြီးအကဲအဖြစ်ဝန်ကြီးချုပ်မိုဒီလက်ထက်မှာစတင်တာဝန်ပေးထားရှိခဲ့တာဖြစ်ပါတယ်ခင်ဗျာ။